Ivory Coast မှာ2010ခုနှစ်ကကျင်းပခဲ့တဲ့အငင်းပွားပွဲရွက်ောက်ပွဲအပြီးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးဆီယာဇုမှုကျူးလွန်မှုနဲ့ဖမ်းဆီးခံထားရတဲ့တမရဟောင်းလော်ရင်ဘတ်ဘိုးနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကအင်္ဂါနေ့မှာတရားစီလွတ်ပေးလိုက်ပြီးဖြစ်ပါတယ်။တမရဘတ်ဘိုးဟာအဲ့ဒီရွက်ောက်ပွဲမှာရှုံးနေပြီးယာရုကဆင်းပေးလိုက်ရတာပါ။အသက်83နှစ်အရွယ်တမရကဘိုးရဲ့အနိကလက်ထောက်တူလည်းဖြစ်အစိုးရလက်ထက်အတွင်းလူငယ်ရေးရာဝန်ကြီးဖြစ်တာဝန်ယူခဲ့သူလည်းဖြစ်တဲ့ Charles Blay Good တို့နှစ်ဦးကိုတရားစီလွတ်လိုက်ကြောင်းအလဲကျတရားသူကြီးကုနိုတာဖူဆဲကကြေညာလိုက်ပြီးတဲ့အချိန်မှာတမရကဘိုးကိုထောက်ခံသူတွေကကြေလောင်စွာအော်ဟစ်အော်ပါပေးခဲ့ကြပါတယ်။တရားခံအနေနဲ့ပြစ်မှုထင်ရှားကြောင်းတရားလိုဘက်ကခံလုံတဲ့တသက်အထောက်ထားမပြနိုင်ခဲ့ဘူးလို့တရားသူကြီးအဖွဲ့ဝင်အများစုကဆုံးဖြတ်ခဲ့တယ်လို့အလဲကျတရားသူကြီးတာဖူဆေးကပြောပါတယ်2010ရွက်ောက်ပွဲမှာပြိုင်ဘက်လက်ရှိသမရအလန်ဆာနေအိုတိုရာရွက်ောက်ပွဲမှာအနိုင်ရတယ်ဆိုတာကိုအဲ့ဒီအချိန်ကသမရဖြစ်နေတဲ့လော်ရန်ကဘိုးကလက်ခံဖို့ညှဉ်းဆန်းခဲ့ပြီးတဲ့နောက်2010ခုနှစ်နောက်ပိုင်းနဲ့2011ခုနှစ်အစောပိုင်းအကြာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ရတာပါ